မြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေလက်တလောရောင်းချနေတဲ့အပေါ်ဆွီဒင်အစိုးရကဟန်တားပေးဖို့နဲ့ဆွီဒင်ကုမ္ပဏီတွေဒီဇိုင်းလုပ်ထုတ်လုပ်တဲ့လက်နက်တွေအိန္ဒိယကတဆင့်မြန်မာစစ်တပ်လက်ထဲမရောက်အောင်စုံစမ်းစစ်ဆေးတားမြစ်ဖို့မြန်မာအရေးဆောင်ရွက်နေတဲ့ Justice for Myanmar အဖွဲ့ကဆွီဒင်အစိုးရကိုတောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံထဲမှာလိုင်စင်ရဆွီဒင်ကုမ္ပဏီ Self Group ကထုတ်လုပ်တဲ့ Karel Gustav ပခုံးထမ်းမောင်းပြန်ရိုက်ဖယ်တွေအပါအဝင်ဆွီဒင်ဒီဇိုင်းထုတ်ဖန်တီးတဲ့လက်နက်နဲ့စစ်ပစ္စည်းတချို့အိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောင်းချတာတွေရှိနေတာကို Justice for Myanmar အဖွဲ့ကစုံစမ်းသိထားတဲ့အကြောင်းနဲ့ဒါကိုဟန်တားဖို့ဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးအရေးယူဖို့ဆွီဒင်လွှတ်တော်ကလည်းနိုင်ငံသားဝင်ကြီး Tobia Billstrom ကိုတောင်းဆိုထားပါတယ်Karel Gustav မောင်းပြန်ရိုက်ဖယ်တွေကိုအိန္ဒိယနိုင်ငံထဲမှာ1980ပြည့်လွန်နှစ်တွေကလေးကတရားဝင်လိုင်စင်နဲ့ထုတ်လုပ်နေတာရှိသလိုဆွီဒင်ကနေအိန္ဒိယကိုတင်ပို့တာတွေရှိတဲ့အကြောင်းနဲ့ဒီအထက်ကတချို့လက်နက်တွေအိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောက်သွားတာတွေရှိတယ်ဆိုတာကိုဆွီဒင်နိုင်ငံသားရဲ့ဝင်ကြီး Billstrom ကအတည်ပြုထားတဲ့အကြောင်းလဲ Justice for Myanmar အဖွဲ့ကပြောပါတယ်EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်အနေနဲ့မြန်မာစစ်တပ်ကိုခုလိုလက်နက်တွေနဲ့ဤပညာတွေတင်ပို့ခွင့်တားမြစ်ထားတာကြောင့်ဆွီဒင်အစိုးရအနေနဲ့ဒီကိစ္စကိုချက်ချင်းတုံ့ပြန်ဟန်တားဖို့အိန္ဒိယကိုလက်နက်တင်ပို့ရောင်းချမှုတွေရပ်ဆိုင်းဖို့အပြင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လိုက်နာရမယ်သဘောတူညီချက်တွေကိုချိုးဖောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့အိန္ဒိယကုမ္ပဏီတွေနဲ့လုပ်ငန်းဆိုင်ငံဖို့လဲ Justice for Myanmar အဖွဲ့ကတိုက်ထွန်းထားပါတယ်ရှင်